မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးသံတမန်အရာဝန်ယူဆော့ဖ်ကမြန်မာစစ်ကောင်စီရဲ့နိုင်ငံခြားဝန်ကြီးဦးကနမောင်လင်နဲ့အွန်လိုင်းမှာဆွေးနွေးစဉ်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်နှစ်ကုန်တဲ့အထိအပြစ်ခတ်ရစဲထားဖို့ကလန်တင်ပြခဲ့ပါတယ်။ဒါကိုစစ်ကောင်စီဘက်ကသဘောတူတဲ့အကြောင်းမစ္စတာယူဆော့ဖ်ရဲ့ပြောဆိုချက်ကိုသတင်းမီဒီယာတွေကရေးပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်အောင်အပြစ်ရထားဖို့အာဆီယံအထူးသံတမန်ရဲ့ကလန်ချန်နယ်ပတ်သက်လို့ TNL ခေါ်တောင်းပလောင်လက်နက်ကင်ဖွဲ့ရဲ့ပြောခွင့်ရသူဗမူးတိုင်ကျော်ကသူ့ရဲ့သဘောထားကိုခုလိုပြောပါတယ်။
ဒီရတာတော့ဟာအကောင်းပါဘူးနော်ဒီဒါမဲ့ဒီကြရထုတ်ပြန်တဲ့အချိန်လက်တွေ့အကျဖို့တော့လိုတယ်လက်နာဖို့တော့လိုတယ်ဒါပေမဲ့ဒီကတူတယ်ဆိုတော့ဒီကတော့ပြထူးစီမပြူဘူးတော့လိုတယ်ဘောနော
် TNL တောင်းပလောင် AA ရခိုင်နဲ့ MNDAA ကုကအဖွဲ့တွေပါတဲ့ညီနောင်မဟာမိတ်အဖွဲ့ကနေဒီ COVID-19 ကာယောဂါတိုက်ဖြည့်လုပ်ငန်းတွေကိုထိရရောက်ဆောင်ရွက်နိုင်ဖို့အတွက်တိုက်ပွဲတွေလျှော့ချဖို့တက်ဆိုင်ရာဖွဲ့စည်းတွေကိုဒီလ4ရက်နေ့ကပဲကြေညာချက်ထုတ်တိုက်တွန်းထားပါတယ်။ညီနောင်မဟာမိတ်တုပ်ဖွဲ့မှာပါတဲ့ MNDAA ကုကအဖွဲ့နဲ့စစ်ကောင်စီတပ်ကြားမှာတော့ဇူလိုင်လကစတင်ပြီးတော့ဒီလ5ရက်နေ့ထိရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျူကုတ်ပန်ဆန်းမုံကိုဖောင်းဆိုင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အာဆီယံထူးသံတမန်ရဲ့ကလန့်ချက်အပေါ်မှာစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့ KIA ကချင်းတပ်ဖွဲ့ဘက်ကသဘောထားကိုမြင်မြင်ရမှာတော့ပြည်ညာရေးတောင်ငံဗမူးညော်ဘူးကအခုလိုပြောပါတယ်
။အဲ့ဒါကတော့ကျွန်တော်ခေဟောဘူကော်မတီရဲ့ထုတ်ပြန်ချက်နဲ့ပဲကျွန်တော်ပြောလို့ရမှာပါ။ခုလိုလို့ဆရာတော့ဘူကော်မတီကကျွန်တော်ကိုဘာမှငင်ကြားတာမရှိပါဘူးနော်။
စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ KIA ကြားကချင်ပြည်နယ်အတွင်းမှာဒီနှစ်မတ်လကစတင်တိုက်ပွဲတွေပြန်ဖြစ်ခဲ့တယ်လို့ပဲတိုက်ပွဲတွေဟာသခိုင်းတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိကိုကျေပြန့်လာနေပါတယ်။စစ်ဘော်တွေကြောင့်ဒေသခံထောင်ထဲချီပြီးတော့ဘေးလွတ်ရာတွေမှာပုန်းခိုနေရပြီးတော့လူသားချင်းစာနာစရာအကူအညီတွေအလုံးမင်းလိုအပ်နေကြပါတယ်။မြန်မာနိုင်ငံရဲ့မြေပြန့်ဒေသတွေဖြစ်တဲ့စကိုင်းမန္တလေးမကွေးစတဲ့တိုင်းဒေသကြီးတွေမှာတော့ပြည်သူ့ကော်မတီအဖွဲ့တွေဟာအချင်းချင်းမဟာမိတ်ဖွဲ့ပြီးတော့စစ်ကောင်စီကိုပူးပေါင်းတိုက်ခိုက်ဖို့ညီညာချက်ထုတ်ပြန်မှုတွေရှိနေပါတယ်။လက်ရှိ PDF တွေနဲ့စစ်တပ်ကြားပြန်လည်ပြစ်ခတ်မှုတွေရှိတဲ့ဒေသတွေကစစ်ပေးဒုက္ခသည်တွေဟာလည်းစာဝန်ကြီးအခက်အခဲတွေကိုရင်ဆိုင်နေရပါတယ်။PNL ခေါ်တဲ့ပုတ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ကဘူမူကြီးခွန်ဦးကကတော့လက်ရှိကလန်နဲ့ပြစ်ခတ်ရစဲကြီးဟာတတိုင်းတပြည်လုံးပြည့်ရရေးဒေသလိုက်ပြည့်ရရေးနဲ့လူသားချင်းကူညီမှုဆိုင်ရာပြည့်ရရေးစာရီကိုကိုယ်ပြပြရှုမြင်မှုလိုအပ်တဲ့အကြောင်းထောက်ပြပါရစေ
။ Criminal Jurisdiction ရှိဆိုင်ရာလို့ပြောရင်တော့ Criminal Jurisdiction လုပ်ငန်းလုပ်ဆောင်နိုင်ဖို့အတွက်နေရာဌာန Pocket Area တွေတတ်မှတ်ပေးပြီးတော့ Pocket Area တွေမှာရပ်ပေးရတာပေါ့ Pocket Area မဟုတ်တဲ့နေရာတော့ရပ်ဖို့မလိုဘူး။ဒီမတေးရန်လောက်တဲ့ဒီပါမဲ့နေရာနဲ့အချိန်ကိုတော့မလောက်ပါနဲ့ဒါလက်ဆောင်ရဖို့ပါဗျာ။ဇာတ်နဲ့နေရာတိုက်ကြရပြီးတော့ဒါကြောင့်ဒီပါရဲ့နေရာရဲ့အချိန်ရဲ့အဲ့ဒါတွေကလိုအဲ့ဒါလိုအတိတ်ပဲဖွင့်ရယ်အားလုံးပြည်တယ်လို့ထင်တယ
်။လူသားချင်းကူညီမှုဆိုင်ရာအပြည့်အရေး Humanitarian Ceasefire ကိုဆူဒန်နိုင်ငံစစ်ပွဲကာလအတွင်းမှာလည်းဆောင်ရွက်ခဲ့မှုရဲ့အကြောင်းပြောပါရယ်။ပုံအမျိုးသားဖွဲ့ချုပ်ပါဝင် NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲကတော့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုလက်ခံထားလို့အထူးသံတမန်ရဲ့ဂျာဝန်ဆောင်ရွက်မှုကိုမြန်မာနိုင်ငံရဲ့ပဂရိအခြေအနေနဲ့ကိုက်ညီအောင်လို့ဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းသဘောထားထုတ်ပြန်ထားပါရယ်။မြန်မာစစ်တပ်ဘက်ကတော့အုပ်ချုပ်ရေးနဲ့လူမျိုးရေးလုပ်ငန်းတွေကိုထိပါလာတာမှာအပစီးဆိုင်ရာလှုပ်ရှားမှုတွေကိုဩဂတ်စ်လ၁ရက်နေ့ကနေပြီးတော့စက်တင်ဘာလ30ရက်နေ့ထိရပ်ဆိုင်ထားတဲ့အကြောင်းထုတ်ပြန်ထားပါရယ်ခင်ဗျာ။